2000ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်45ဦးကော်မတီကတင်သွင်းတဲ့အစီရင်ခံစာထောက်ခံပွဲနဲ့ကံကွက်ဆန္ဒပြပွဲတွေကိုဗုဒ္ဓဟူးနေ့ကရန်ကုန်မြို့မြို့တော်ခမ်းမရှိမှအပြိုင်ဆိုင်ပြုလုပ်ခဲ့ပါတယ်။ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကံကွက်တဲ့ဆန္ဒပြပွဲတွေကိုနှစ်ဖက်စလုံးကရန်နေချီရဲသူတွေတက်ရောက်ပါဝင်ခဲ့ပါတယ်။ဒီကြောင့် Writer စီရင်ကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်။
နိုင်ငံရေးပါတီအတီးစီနဲ့တမလို့သားကိုယ်စားလှယ်အစုအဖွဲ့ကပြည်ထောင်စုလွတ်တော်ကိုယ်စားလှယ်55ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတင်းလာနေကပြည်ထောင်စုလွတ်တော်မှာတင်သွင်းခဲ့တာပါ။ဒါဟာတမလို့သားကိုယ်စားလှယ်တွေကကန့်ကွက်မှုတွေလှုပ်ဆောင်နေတဲ့ကြားကပဲတောင်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့ကြိုးစားနေတာဖြစ်ပါတယ်။ပုထုနေမှာပြုတ်လို့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုတော့ NLD ပါတီဝင်မဟုတ်တဲ့တက်ကြွလှုပ်ရှားသူတွေကဥဆောင်ကျင်းပကြတာဖြစ်ပါတယ်။ထောက်ခံတဲ့ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူတွေကတော့2008ဖွဲ့စည်းပုံပြင်ဆင်ရေး2008ဖွဲ့စည်းပုံကိုကန့်ကွက်ကြောင်းစာတမ်းတွေရေးထားတဲ့တိကျနေရောင်တွေ၊နှစ်ပူးစီစာတမ်းတွေနဲ့ခေါင်းစည်းတွေပတ်ထားကြပါတယ်။ NLD ပါတီကဥဆောင်ပြုတ်လို့နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ပွဲမှာပါဝင်သူကိုပြည်ချိုးစော်ကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ
်။စစ်တော်ရဲမှာတမန်တော်သားနဲ့ဆက်ကားရခိုင်တို့ပါဝင်နေရကျွန်တော်ဆက်ပြောခြင်းနဲ့ဘာလို့လဲဆိုတော့တမန်တော်ဆိုတာကအိုင်းဒီနဲ့နော်တို့နိုင်ငံတော်ကာကွယ်ဖို့အတွက်ပဲဖြစ်ကြမယ်။ဒါကြတော့နောက်တဲ့တစ်ချက်ကပြည်ထေးကြီးကပြည်ထေးကြီးကနော်သူတမန်တော်ရဲ့ဘယ်လိုပြောမလဲကာကွယ်ဦးတည်ချိုးရဲ့လက်အောက်မှာရှိနေတယ်ဒါကိုကျွန်တော်တို့ကမလို့ရှိဘူး။ဘာကြောင့်လဲဆိုတော့ပြည်ထေးကြီးကအစိုးရရဲ့လက်အောက်မှာရှိလို့ရှိနေတယ်ဒါမှတရားဥပဒေစိုးမိုးမှုအတွက်ဖြစ်နိုင်မယ်။နောက်တဲ့တစ်ချက်ကတော့ကျွန်တော်တို့ဒီစနေကိုင်တစ်ဖွဲ့အဖွဲ့ကြီးတွေအားလုံးရဲ့ခေါင်းဆောင်ပြီးတမန်တော်ကဝယ်ယူပြီးဖြစ်ရမိတယ်ဒါမှမဟုတ်ဘယ်တော့လက်နက်ကိုင်တပ်ဖွဲ့အားလုံးရဲ့ခေါင်းဆောင်ကြီးသမရလည်းရှိကလည်းဘာကြောင့်လဲဆိုတော့သမရတလုံးနိုင်ငံမှာအကြီးဆုံးဖြစ်နေလို့ပါပဲ
အလားတူပဲဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတဲ့ကိုကျော်ခိုင်ဝင်းကလည်းဘာကြောင့်ဖွဲ့စည်းပုံပြင်ဆင်တဲ့လဲဆိုတော့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဟုတ်လား59ဆဆိုလည်းပဲတော့ဒေါ်အောင်ဆန်းစစ်ကြီးကိုသမကြလုတ်ခွင့်မရအောင်ပြီးကသူတို့ရည်ရွယ်ချက်ရှိရှိနဲ့ဒါချက်သွင်းထားတဲ့59ဆလို့လည်းကျွန်တော်တို့ကဖြစ်နေတယ်အဲ့တော့ဒေါ်အောင်ဆန်းစစ်ကြီးကိုအဲ့ဒီလိုမျိုးပြီးတိုင်ကားထားတယ်
ဖွဲ့စည်းပုံပါနိုင်ငံတော်သမရရဲ့အရေးချင်းကိုတတ်မှတ်တဲ့ပုံမှန်59စာလုံးကိုပြင်ဆင်ရေးဆွဲမှာကိုကန့်ကွက်ကြသူတွေကလည်းစင်မြိုင်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။နှစ်ဖက်စလုံးကရန်ကုန်မြို့လေကောင်မြို့တော်ခမရှိမှာလာရောက်စုဝေးပြီးဆန္ဒဖော်ထုတ်ကြတာပါ။ဖွဲ့စည်းပုံပြင်ဆင်ရေးကိုကန့်ကွက်တဲ့ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူအမျိုးသားရေးဝါဒီမဟာကြီးဆိုသူကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခုအချက်ပေါင်း3000ကျော်3900ကျော်ကိုဟုတ်လားရပ်ပေါင်းအနည်းငယ်နဲ့ဆွေးနွေးဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။ဒီကံဥပဒေကိုရေးဆွဲခဲ့တာလည်းရှင်းနစ်ကြခဲ့ပါတယ်။အဲဒီရှင်းနစ်ကြတာကိုရဲ့အပိုင်းခြားလေးတစ်ခုနဲ့ပြင်ဆင်ဖို့ဆိုတာလည်းသိမတင့်တော်ဘူးလို့ယူဆပါတယ်
။အမျိုးသားရေးဝါဒီနောက်သူဖြစ်သူဒေါ်ရွှေရမင်းဆိုသူအမျိုးသမီးကတော့ဖွဲ့စည်းပုံမှာပါတဲ့ပုံမှန်59စာလုံးကိုပြင်လိုက်မှာကိုမလိုလားကြောင်းအခုလိုပြောပါတယ
်။အခုအင်ဒီလိုနိုင်ငံမှာ59စာလုံးပြင်ပြီးတော့ဘာသာကြားတွေကလွတ်တော်ထဲကိုရောက်သွားမယ်။လွတ်တော်ထဲမှာဒီ59စာလုံးကိုပြင်လိုက်ပြီဆိုလို့ရှိရင်ဒီလူပဲရောက်လို့ရှိရင်ဘာသာကြားနေပြီးတော့ရွေးချယ်တင်ရောက်ခွင့်တွေဖြစ်သွားမယ်။သမဏနိုင်ငံမှာယူသွားမယ်ဆိုရင်အင်ဒီလိုနိုင်ငံကဘယ်လိုလိုတနက်တစ်ချက်မဖောက်ဘဲနဲ့အမျိုးဘာသာသက်သနာချရှုံးသွားမယ်လို့အင်ဒီတွေလည်းယူထားလို့ရှိရင်
NLD ပါတီက2016ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးစစ်သည်ပေါင်းများစွာတန်းပြီကိုအုပ်ချုပ်လာခဲ့တဲ့တမတော်လက်ထက်ကနေအာဏာကိုလွှဲပြောင်းရယူလိုက်နိုင်ပြီမယ်။လက်ရှိမှာတမတော်နဲ့အာဏာကိုခွဲဝေအုပ်ချုပ်နေရဆဲဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းပါပုံမှန်436ကာကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့8500ခိုင်နှုန်းကျော်ရဲ့သဘောတူညီချက်ရယူဖို့နဲ့အဲ့ဒီနောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးတန်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားတာကြောင့်ဒီအချက်ဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့လွတ်တော်အမတ်တချို့ကတုံ့တက်ပြောဆိုကြပါတယ်။ဒါပေမဲ့တမရသာကိုယ်စားလှယ်ရဲ့ထောက်ခံမှုမရရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးဆွဲမယ်ကိစ္စဟာအခက်အခဲရှိနေပါလေခင်ဗျ။